ဟုတ်ကဲ့ဆ ्याम မအင်ဒရာရှင်ဒီနေ့ကြာရောက်တဲ့ကဘာကဗျာနေ့အခမ်းအနားကိုမြန်မာနိုင်ငံမှာလည်းကျင်းပတယ်လို့သိရပါတယ်ရှင်အဲ့တော့အဲ့ဒီအခမ်းအနားကိုဘယ်သူတွေကဥဆောင်ကျင်းပပြီးတော့ဘလို့ရည်ရွယ်ချက်နဲ့ပြုလုပ်တာလဲဆိုတာအရင်ပြပြပေးပါလားရှင
်ကဗျာဆ ्याम မောင်ပြေမင်းကရပြတော်ဝင်ယူထားတဲ့ကဗျာဆ ्याम တမကကြီးမှုပြီးကျင်းပတာဖြစ်ပါတယ်ရွေကျက်ကတော့တနေ့တခါကဗျာဆရာတွေစုပေါင်းပြီးတော့တွေ့ဆုံဖို့ကဗျာဆရာတွေရဲ့နေ့ပြတ်မှတ်ထားတဲ့နေ့မှာအထိမ်းအမှတ်ဂုဏ်ယူတဲ့အနေနဲ့ကျင်းပတာမျိုးဖြစ်ပါတယ်။နောက်တစ်ခုကတနေ့ပတ်လုံးမှာထွက်ထားတဲ့ကဗျာစာအုပ်တွေကိုအဲ့ဒီနေ့မှာမှသမဂ္ဂရဲ့အကောင်းဆုံးစာအုပ်အနေနဲ့ရွေးချယ်ပြီးတော့စုပေးတဲ့နေ့အနေနဲ့ကျင်းပတာဖြစ်ပါတယ
်။ဒီကဗျာကဗျာနေ့အခမ်းအနားမှာတခြားဘလို့အစီအစဉ်တွေများပါပါသေးလဲရှင်
။အဓိကအားဖြင့်တော့ကြရားဇာတ်တွေဖတ်တယ်ကြရားရွပွဲတွေလုပ်တယ်ပေါ့ Barmis Vegetable Poetry ဆိုပြီးတော့လင်းစင်ရောညံလင်းချူမောသူတို့၃ယောက်ပေါင်းပြီးတော့ Vegetable Art ပေါ့အဲ့လိုမျိုးလေးတွေကို Project Slide လေးတွေထိုးပြီးတော့ပြပါတယ်နောက်တစ်ခုက Poetry Talk အနေနဲ့မောင်ဒီနဲ့မြို့သမီးကြရားဆရာမငယ်လေးတွေပေါ့ Poetry Talk တစ်ခုလုပ်ပါတယ
်ဟော Poetry Talk ဆိုတာကဘလို့အကြောင်းအရာမျိုးလဲရှင
် Poetry Talk ကကြရားဆရာမောင်ဒီပေါ့နော်မောင်ဒီကအဲ့ကြရားဆရာမမေရွေးနဲ့မေအေဒီဆိုတဲ့ကြရားဆရာမသူတို့တွေနဲ့အပြန်အလှန်ပေါ့ဒီမြို့သမီးဒီအနေနဲ့လက်ရှိကြရားလောကမှာဘလောက်ထိပုံမှန်လင်းလင်းနေရေးတယ်ပေါ့ဘလို့စိတ်ခံစားမှုနဲ့မြို့သမီးဖြစ်ခြင်းဟာကြရားဆရာမဖြစ်ခြင်းမှာဘလို့မျိုးအခန့်အတာအနောက်ချက်ရှိတယ်လဲဆိုတာမိကုံလေးတွေနေပြီးတော့ discuss လုပ်တဲ့ပုံစံမျိုးနဲ့တင်ဆက်တာ
ဟုတ်ကဲ့ကြရားစာအုပ်တွေကိုလည်းစုအဖြစ်ရွေးချယ်ပြီးတော့ပေးတယ်ဆိုတော့ဒီကဗျာစုရောဘာကိုအခြေခံပြီးတော့ရွေးချယ်တာပါလဲရှင
်စာဖတ်သူအကြိုက်ဆိုတဲ့အပေါ်မှာမူတည်ပြီးတော့ပဲရွေးချယ်တာဖြစ်ပါတယ်အခွင့်အာဏာပြီးကဗျာစောင်းများများဖတ်နိုင်တယ်လို့ယူဆတဲ့ကဗျာဆရာတွေရှိကိုကမ်းလှမ်းထားတယ်ကမ်းလှမ်းထားပြီးတော့မှသူတို့ကြီးကတက်လာတဲ့တစ်နှစ်လုံးမှထွက်ထားသမျှတကူတော်စာအုပ်ပေါ့နော်အတွဲတွေမပေါအောင်တကူတော်စာအုပ်မှာအကောင်းဆုံးစာအုပ်လို့ပေးလာတယ်မဲရေးတွေ့ရင်ကျမတို့ကဗျာဆရာတမကအမှုဆောင်ဖွဲ့ကပေးထားတဲ့မဲရေးတွေ့ကအဲ့မဲရေးတွေတွေပေါင်းပြီးတော့မှဒီစာအုပ်စုကိုပေးတာပါစာဖတ်သူရဲ့အကြိုက်ဆုံးဆိုတဲ့အခြေခံပုံမှန်ပူတည်ပြီးတော့ပေးတာဖြစ်ပါတယ
်ဟုတ်ကဲ့ရှင်အဲ့တော့အခုလိုမျိုးကဗားကဗျာနေအခမ်းအနားတွေကျင်းပတယ်ကဗျာနဲ့ပတ်သက်တဲ့စာတန်းတွေလည်းဖတ်ကြတယ်ဆိုတော့ဘလူစာတန်းမျိုးတွေပါပါတယ်လဲရှင
်ပန်ဒိုရာကမြန်မာမျိုးသမီးကဗျာဆရာများဤအွေမောင်သေးကမျိုးဆက်တဲ့မြန်မာကဗျာရေးသူတို့ဤကဗျာများတွင်တွေ့ရသောလူမှုနိုင်ငံရေးပါဝင်ပတ်သက်မှုနောက်မင်းရီခါတနေရာမှတနေရာရာဘယ်လဲဟဲ့ခစ်ပြိုင်ကြရဆက်နိုးမြက်ကခစ်ပြိုင်ကြရလွန်သုံးသက်ချက်ကဲနေအောင်ကစာသင်ခန်းထဲမှာမှတ်တမဲ့မွေးဖွားတာတော့ကြရမြာဇေယလင်းရကြရဆရာရဲ့အတတ်ပညာအောင်ခင်မြရယနေ့မြန်မာခစ်ပြိုင်ကြရနေမျိုးကခစ်ပြိုင်ကြရဤအနေထားသုံးရက်နေ့ကြရရေးသူတယောက်ရဲ့အတွေ့အကြုံငင်းဝေရ contemporary identity workshop 2015ဆိုပြီးတော့ဟုတ်စာရန်ကိုဆောင်ဖြစ်ပါတယ
်တင်သွင်းတဲ့စာရန်အနေအရဆိုရင်တိုင်းပြည်ရဲ့ခေအခြေအနေလူတို့ရဲ့အခြေအနေတွေနဲ့ဆက်ဆက်ထင်ဟပ်ပြဖို့ကြိုးစားတဲ့စာရန်တွေပါတာတွေ့ရပါတယ်အဲ့ဒီအပြင်ဒီကဗျာလောကတိုးတက်ရေးကိုရှေ့ရှုတဲ့စာရန်တွေလည်းတွေ့ရပါတယ်အဲ့တော့ဒီကဗျာလောကတိုးတက်လာခြင်းဟာတိုင်းပြည်အပေါ်မှာဘလောက်အထိတက်ရောက်မှုရှိနိုင်မယ်လို့သုံးသပ်ချင်ပါလဲရှင
်ဟုတ်ကဲ့ဒီမိကွန်းကတော့အင်တာနက်နဲ့ဆိုင်တယ်လို့ပြောလို့ရပါတယ်။ကြီးကြီးကျယ်ကျယ်ပြောမယ်ဆိုလို့ရှိရင်ကျမတို့ကဆရာမင်းသူဝင်ဆရာစောကြီးတို့မှဆရာသခင်ကိုရောမိုင်းတို့ကမှစဒီလူလူတို့ရဲ့စိတ်တွင်းထဲမှာနိုင်ငံရေးအသီးစိတ်ခြေနေအမှန်အမှန်အတိုင်းပေါ့ထင်ဟပ်ပြနိုင်တဲ့လင်ညာဖုံးပြတာတွေကိုဖယ်ရှားပြစ်လိုက်တဲ့အတွင်းစိတ်တွေကိုထည့်ပေးနိုင်တယ်လို့ပြောလို့ရပါတယ်။ကြံခဲ့တဲ့အစိုးရလက်ထက်ကဆိုလို့ရှိရင်တော့ကျမတို့ကဘုမင်းလင်းလင်းပြောရရင်အစိုးရကိုမကျေနပ်တဲ့လို့ပြောရမှာပေါ့နော်။ကိုယ်ရခံစားရတဲ့ခံစားချက်မျိုးတွေနဲ့ကြရားတွေကိုရေးခဲ့ကြပါတယ်။အခုလာမဲ့ခင်ပူလာမဲ့အစိုးရသူအတက်မှာဆိုလို့ရှိရင်ကျမတို့ဆက်ပြီးတော့ရေးနေကြအောင်ပါပဲ။ဟိုကြားဆိုတာကနိုင်ငံရေးကြီးရဲ့တော့မဟုတ်ပါဘူး။ဒါပေမဲ့နိုင်ငံရေးနဲ့လည်းကင်းကွာတဲ့အရာမျိုးမဟုတ်ဘူး။ဒီမကင်းကွာခွာတဲ့အတွက်ကြောင့်မလို့ဒီခစ်မှာထင်ဟပ်နေတဲ့ပူတွေဒစိတပိုင်းကိုပေါ်ပြနိုင်တဲ့ကြားမျိုးတွေကတော့ဆက်ရှိနေအောင်ပါပဲ
။ဟုတ်ကဲ့။ကြားဆရာမအင်ဒရာကျေးဇူးအများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျမလည်းကျေးဇူးတင်